စစ်ဆိုးရရွေးကောက်ပွဲကိုဆန့်ကျင်တဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုဘကူးဘက်မှဒေသခံတွေကတွေ့ခဲ့တာလို့စုံစမ်းသိရှိရပါတယ်။ရန်ကုန်သွားမဲ့မိသားစုဝင်တွေကိုဒီကနေ့မနေ့အစောပိုင်းကဘကူးအဝေးပြေးကားကွင်းကိုလိုက်ဖို့မှခီးတယ်တွေစုပြီးကြည့်နေတာတွေ့လို့ဝင်ရောက်ကြည့်တဲ့အခါ2020ရွေးကောက်ပွဲကိုဆက်ကျင်တဲ့နိုင်ငံရေးစာတွေပါတဲ့စာရွက်ကတ်ထားတာကိုတွေ့ခဲ့ရတဲ့ဗကုမျိုးကအမျိုးသမီးကအခုလိုပြောပြပါဗါတယ်
။အဝေးပြေးဆိုင်မို့ပေါ့ကျန်တာရဆိုင်မို့ပေါ်မှာပေါ့နော်ကားကြီးပေါ်မှာလူမြင်တော့တဲ့နေရာပေါ့နော်ဟိုစာရွက်ကြီးကြီးကတ်ထားတာကျွန်မလည်းတန်းကြည့်လိုက်တာလှမ်းကြည့်လိုက်တဲ့ခါကျတော့စာလေးကထောက်ဆောင်ရေးထားတာရှိတယ်ဒီ shop ပဲနဲ့လေအဲရေးထားတဲ့ဥစ္စာကတော့တော့စမ်းစုကြည်အပါအဝင်အတင်းသားရေးကိုလျှောက်ရေးနောက်တစ်ချက်ကဒီ2010ရွေးကောက်ပွဲကိုဖျက်သိမ်းရေးနောက်1990ခုနှစ်ဆန္ဒမဲခံထားတဲ့ဥစ္စာအကောင့်ဒီရလာတူပေါ့နော်နောက်တစ်ခါလျှက်စစ်မီအငန်းအင်းရေးပေါ့နော်အစိုးရဝန်ထမ်းတွေလာစားတိုးရေးဆိုပြီးတော့အဲ့လိုဒင်းက6ချက်ပဲရေးထားတယ်ကွယ
်ဒီလိုနိုင်ငံရေးစာတွေပါတဲ့စာရွက်တွေကိုဗကုမျိုးကဈေးကြီးနဲ့ဗကုမျိုးတစ်ဈေးဘက်မှာလဲကတ်တဲ့လှုပ်ရှားမှုတွေဒီကနေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တယ်လို့ဗကုမျိုးကန်တွေကပြောပါတယ်အဲ့လိုနိုင်ငံရေးစာသားတွေပါတဲ့စာရွက်ဟာအဖြူရောင်တပြေခွဲပက်လေရွယ်စားပေါ်မှာ shopping အပြာရောင်နဲ့ရေးထားပြီးစာရွက်အောက်ခြေမှာတော့ JC လို့အင်္ဂလိပ်အက္ခရာတူပေါက်ရေးထူထားတယ်လို့လည်းဖတ်ခဲ့ရသူတွေကပြောပါတယ်အလားတူစာရွက်ကတ်တဲ့လှုပ်ရှားမှုမျိုးတွေဒီကနေ့မနေ့ပိုင်းမှာပဲလဲကူးနဲ့အင်းတကောကားလမ်းစုံတွေမှာဖြစ်ပွားခဲ့တယ်လို့ဗကူးမျိုးကနောက်တစ်ဦးကအခုလိုပြောပြပါတယ
်အင်းတကောဂျန်ရှင်ရဲ့ကျွန်တော်တို့လဲကူးတာတော့ပါကျန်းရှင်းနေပါတော့လမ်းဆောင်နေပါလေဒီအဲ့လိုလူတွေတွေ့ရဆိုတော့ကျွန်တော်တော်များပြောတယ်ကျွန်တော်လုံးလို့ရရှိတယ်ဗျာဒီနေ့တော့လေဒါပေမဲ့ဟိုဘယ်လိုမှဆိုမနေ့ဆိုစီးပြာပြက်သွားတဲ့ခါကျတော့မနေ့ဆိုစီးခီးသွားလို့ပဲကြည့်လိုက်ရတယ်ပေါ့နော
်အဲ့လိုနိုင်ငံရေးစာရွက်ကတ်ထားတာတွေကိုမနေ့6နိုင်ခွဲလောက်အထိခီးသွားပြည်သူတွေတွေ့ခဲ့ကြပြီးမနေ့မိုးနေ့နဲ့ခါမှာတော့အာဏာပိုင်တွေဘက်ကလာရောက်ခွာယူသွားတယ်လို့လည်းသိရပါတယ်ခင်ဗျာ